ကချင်ပြည်နယ်ဝိုင်းမော်မြို့ကစစ်ဘေးဒုက္ခသည်စခန်းတွေကို WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကထောက်ပံ့မှုတွေလှူဆောင်နေရလို့သိရပါရရှင်ဘလို့ပုံစံမျိုးတွေထောက်ပံ့ပေးနေတာလဲရှင်
ဟုတ်ကဲ့ခင်ဗျာ WFP ကတာဝန်ရှိတဲ့လူတွေအားလုံးလာပါတယ်ခင်ဗျာပြီးတဲ့ခါကျတော့ကျွန်တော်တို့ WFP ကအမတ်တစိတ်စာအိတ်မှာအိမ်တောင်မှာကြားပဲနေရောက်မှပဲနေရောက်ဆိုတဲ့ဟာကိုစာအိတ်ပေါ်မှာအပီကွန်ပျူတာနဲ့ရိုက်ထားတယ်ပြီးတော့လူတယောက်ကို6000နှုန်းနဲ့အဲ့လူဦးရေ9ယောက်ရှိတယ်ဆိုရင်ဥပမာ4000ကျော်ပေါ့ရမျိုးအမောက်ကလေးငွေအလုံးထည့်ထားပေးတယ်ထည့်ပြီးတဲ့ကကြာကျွန်တော်တူဦးချင်းစီပေါ့လက်မှတ်ထိုးရအမျိုးထုတ်ပေးပါတာတလောက်တကြိမ်ခင်ဗျာအရင်ခါတိုင်းကဟိုဆန်စီပဲပေးတယ်လို့ပြောအဲ့ဆန်အစားဖဲအစားဆန်အေးစီအစားပေါ့ခါရမို့အစားအေးဟာကိုသူပြောက်ကို9000နဲ့သွားလာတယ်ထောက်ပံ့မှာပေးမှာဟုတ်တယ
် WFP ကဒီကချင်ပြည်နယ်ရဲ့စစ်ဘေးဒုက္ခသည်စခန်းဘယ်နှခုကိုများထောက်ပံ့ပေးနေရလဲရှင
်တရားဝင်ချင်းတော့ရှိမယ်နဲ့အလုံးအတိအကျတော့ပြောလို့မရဘူးကင်းနေလို့အခုဒါဦးကတော့မသိဘူးကင်းနေလို့ဒါဦးပဲကြည့်ကြတော့
ကိုရိုးရဲ့ကဲတဲ့စကမ်းမှာကြတော့ဘယ်ဒေတာကစေဘဒုက္ခတွေလာရောက်ခုံလုံနေရလဲရှင
်။အော်ကျွန်တော်တို့ကရွာပေါင်း70ရာရှိတယ်။ရွာပိုင်း70ရာအားလုံးတော့အိမ်ကြီးများတော့ကန်တော်ရာ၊နန်းဆိုင်ရာ၊တာလောကြီးဟုတ်တယ်။အဲ့ဒီရွာတော့အများဆုံးပြေးမှလာနေကြတာဟုတ်တယ
်။ဒီကျေးရွာကလူတွေကဘယ်တိုက်ပွဲတွေကြောင့်ဒီမှာစေဘဒုက္ခတွေဖြစ်လာရောက်နေထိုင်ကြရတာလဲရှင်
။ကျွန်တော်တို့မြန်မာအစိုးရနဲ့ KIA တို့ကတိုက်ပွဲတွေကြောင့်လာရောက်နေထိုင်နေကြတာဟုတ်တယ
်။ဒီစေဘဒုက္ခတွေစကမ်းကဖွင့်ထားတာဘလောက်ကြာနေပြီလဲရှင်။
ဟုတ်တာ၄နှစ်ကျော်နေပြီဟုတ်တယ်ခင်ဗျ၄နှစ်ကျော်ပြီ
ခုလက်ရှိစေဘဒုက္ခတဲ့စခန်းကအခြေအနေရောဘယ်လိုပုံစံမျိုးရှိနေလဲရှင
်အော်ခုလက်ရှိအခြေအနေစခန်းကတော့ဘယ်လိုပြောမလဲစက်မကြီးကတော့ကောင်းကြတာဟုတ်တယ်ငွေကြီးကတော့ဆက်ဆဲဖြစ်နေတာပေါ့ခုကျွန်တော်တို့ဆက်ရှူလမ်းကြောင်းအောင်သူ FC ကထောက်ပံ့နေတာဟာပဲကျွန်တော်စီးစူးတင်ပြီးမှပဲဘယ်လိုပြောမလဲဟိုအသက်ရှူနေရတော့ပြောရတော့မှတည်
းဒီစေဘဒုက္ခတဲ့စခန်းတွေကို WFP အပြင်ပေါ့နော်တခြားဘယ်ဖွဲ့စည်းတွေရောထောက်ပံ့ပေးနေတာမျိုးတွေရှိလဲရှင
်အဲ့ဒါဆိုကျွန်တော်2016အပိုင်းမှာတော့ကျွန်တော်တို့ဝါမိုးဖွဲ့ရတော့လာကူညီထပ်ပါမှာလို့ရတဲ့ဖွဲ့တော်ရှိသေးတယ်။ကျန်တဲ့ဖွဲ့တော်မရှိသေးဘူး
။ဒီစေဘဒုက္ခတဲ့စခန်းတွေနဲ့ပတ်သက်ပြီးတော့အစိုးရကဘယ်လိုပုံစံမျိုးထောက်ပံ့ပေးတာမျိုးတွေရှိလဲရှင
်။ဟုတ်ကဲ့အစိုးရကတော့ကူညီထောက်ပံ့မှုကတော့ဘာမှမရှိသေးဘူး။ညာခုပြန်လည်နေရချထားရေးတစ်ခုပဲဟုတ်ကဲ့
။ပြန်လည်နေရချထားရေးရောတို့ကဘယ်လိုပုံစံမျိုးစီစဉ်ပေးနေလဲရှင်
။အစိုးရနဲ့မှအခိုင်အပြစံပြကြည့်ရောဒီမှာချထားပေးတော့ဥပဒေကျေပြီးနှခမ်းပတ်လည်အိမ်လေးတွေကိုအဲ့အဲ့ဒါမျိုးလေးရတော့ချပေးရဟုတ်တယ်ဒီမိကျနာမျိုးနဲ့ဝိုင်းမော်မျိုးနဲ့မှာရှိတဲ့စေဘဒုက္ခတွေကိုပြောင်းကျင်တဲ့အိမ်ကောင်တွေရောအဲ့လိုသူတို့စည်ရင်းကောက်ယူရလေအစိုးရစည်ရင်းကောက်ယူမှာပြောင်းကျင်တဲ့အိမ်ကောင်တွေကိုပြောင်းထားပေးလို့ရွှေ့ပြောင်းပေးရတာဟုတ်တယ
်အဲ့ဒါကဘယ်တော့မှစပြီးတော့ဒီအစိုးရကရွှေ့ပြောင်းပေးရလို့ဆောင်ပေးနေရလဲရှင
်အဲ့ဒါက2015 4လပိုင်းကပြောင်းစီသွားတာဟုတ်တယ်ဒီအခု2016မှာကြာတာဒီအခုကျွန်တော်တို့တောက်ပွက်ပြီးတဲ့အချိန်တစ်ခေါက်ရှိကြောင်းရမှာသူလက်ရှိကအဲ့ဘက်မှာ180လောက်ရှိမယ်အခုနောက်ထပ်ကအိမ်ကြီးက200လောက်ဆောက်ထားတာဟုတ်တယ်အဲ့200လောက်ပြန်ပြောင်းရှိမယ်တင်တယ်စုံလုံးတော့မဟုတ်ပြောင်းကျင်တဲ့လူပေါ့ရှိသွားကျင်တဲ့အဲ့ဘက်ကိုသွားရှိနေထိုင်ကျင်တဲ့လူတွေပဲခေါ်တာမပြောင်းကျင်တဲ့လူကတော့ကျွန်တော်တို့လိုပြောမနိုင်ငံရဲ့အခြေအနေကောင်းတဲ့အတိကျွန်တော်လက်ရှိစခန်းမှာပဲနေပြီးမှကိုယ့်အိမ်ကိုယ်ရာပြန်ဖို့ပဲစောင့်နေကြတာဟုတ်တယ်
အခုလိုဖြစ်ကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါတယ်ကျွန်တော်လည်းကျေးဇူးတင်ပါတယ်